နန်ကမ်ဒေတာမှာပေါ့လေအခုလက်တလောအနေနဲ့ဒီတိုက်ပွဲအခြေအနေတွေဘယ်လိုရှိပါလဲခင်ဗျာ
မနေ့နဲ့ဒီနေ့နေ့ရက်ကတော့ငြိမ်တဲ့သဘောရှိတယ်ငြိမ်နေဆိုပေမဲ့လည်းအခုထပ်ပြီးတိုးလာတယ်ကျွန်တော်တို့လာရှုဖက်ကနေလာတဲ့ကားတွေရှိတယ်ထပ်ပြီးတော့လာအောင်မယ်လို့လည်းကျွန်တော်တို့တင်ရတည်ထားတယ်အခုငကိုရှိနေတဲ့ဟာတွေလည်းပို့ပြီးတော့မှလှုပ်ရှားရှားတွေပို့ရှိတယ်ကျွန်တော်တို့နေတဲ့တော်လန်ဒီဖက်ကခပ်ပစိလီကထွက်လာကြတဲ့ဆိုတော့ပြည့်ပြတ်သွားမဲ့သဘောတော့မရှိဘူးတိုက်ပွဲတွေထက်ရှိအောင်မယ့်လက္ခဏာတော့ရှိပါတယ်
အခုအစိုးရဘက်ကတက်တည်းအားပြည့်နေတယ်ဆိုတဲ့အပိုင်းပေါ့လေအဲဘယ်မြို့နယ်တွေမှာအခုလိုမျိုးအားပြည့်နေတယ်ဆိုတာလေကျွန်တော်နည်းနည်းပြောပြပါမြို့နယ်နာမည်လေးနဲ့ပြောပြပေးပါခင်ဗျဟ
ုတ်ကဲ့အခုတိုက်ပွဲဖြစ်နေတဲ့လက်တော်ရှိနေတဲ့နမ်ခမ်မြို့နယ်ထဲမှာဆိုရင်တော့ငကူရှိတဲ့စကခ16လောက်တိုင်ရင်းနေလဲ3 4 4ရင်း5ရင်းလောက်ရှိပါတယ်အဲ့ဒီမှာ88ကတိုင်ရင်းနေလဲတမ88ကတိုင်ရင်းနေလဲ3 4ရင်းတော့ထပ်ဖြည့်ထားတယ်လို့ကျွန်တော်သိတယ်အဲ့ဒီတော့အော်ကိုခိုင်တကျော်မှလည်း16နဲ့88ကလှုပ်ရှားနေတာရှိပါတယ်ကိုခိုင်မျိုးနဲ့ထက်အမှန်တုံမျိုးနဲ့နမ်ဆန်မျိုးနဲ့တောင်မဲမျိုးနဲ့ထဲမှာတော့ဖာကခတ်တကတည်ရင်တချို့ရဲ့ပြီးတော့တမ89ကတည်ရင်အကုန်လုံး10ရင်းစလုံးအဲ့ဒီမှာကျွန်တော်တို့မျိုးနဲ့တုံမျိုးနဲ့ထဲမှာလှုပ်ရှားနေတာဖြစ်ပါတယ်
ဟုတ်ကဲ့
အဲ့ပြီးတော့ဒီမိုးကောအနောက်ဘက်ချမ်းမှာဆိုရင်တော့ကျွန်တော်တို့ဒီလပခါအောက်ကခလာယာ95တို့တခြားအဲ့လိုတည်ရင်တွေလည်းတချို့တော့ရှိပါတယ်ဟုတ်ကဲ့
အခုကနန်ကမ်မြို့နယ်ထဲမှာဖြစ်တယ်ဟာလေပြီးခဲ့တဲ့ဟိုမှာလေ KIO နဲ့တိုက်ပွဲတွေကလေအဲ့နာတော့ဝိုက်ပါဘုံပမော်ဘက်နဲ့ကြာပါပေါ့ဟုတ်က
ဲ့ဆို
တော့ကြာတော့ဒီဘက်ကလေကလေခင်ဗျားတို့နဲ့ဖြစ်တာအဲ့လိုဖြစ်နေတဲ့ဟာလေတပြိုင်တည်းဖြစ်နေတာလားခင်ဗျာ
ဟုတ်ကဲ့ဒီနောက်ပိုင်းတော့တပြိုင်တည်းပြောလို့ရပါတယ်ကျွန်တော်စီမှာလေတိုက်ပွဲတွေရှိတယ်ကျွန်တော်နဲ့ဒီရွှေလီတစ်ဖက်ကဟိုဘက်အဲထဲမှာလေတိုက်ပွဲတွေဖြစ်နေတယ်တိုက်ကတိယရဲ့တမဟာတုံးထဲမှာဟုတ်ကဲ
့ဖြစ်တဲ့တိုက်ပွဲတွေကြောင့်ပေါ့လေဒီဖက်ပြေးတဲ့ရွာသူကြီးရွာသူကြီးရွာသားတွေရောရှိပါလားခင်ဗ
ျဒေတာခံနေပြောပြချက်ရတော့200 300ဝန်းကျင်တော့ရှိမယ်ထင်ပါတယ
်ဟုတ်ကဲ့
တိုက်ပွဲဖြစ်တာဒီနန်းခမ်းမြို့နယ်နန်းခမ်းမြို့နယ်တော်တော်လေးနီးတဲ့9မိုင်10မိုင်ဝန်းကျင်လောက်ရှိတဲ့ရွာတွေရှိပါတယ်တိုက်ပွဲဖြစ်တဲ့ပဒင်းရွာမတ်အောင်ရွာအာဖာလူရွာဆက်ပြေးအဲ့နာလေးရှိတဲ့မန်ပန်လို့ဘာလို့အဲ့ဒီမှာရွာတွေကတော့အာနန်းခမ်းမြို့သူတို့မြို့မှာရှိတဲ့သူတို့ MC ခင်ရမင်းရဆွေမျိုးတွေစီထွက်ပြေးကြတယ်ဘုံဒီကြောင့်ကတချို့လာကြတယ်လို့ကျွန်တော်သိပါတယ်
โอเคအခုပေါ့လေတိုက်ပွဲတန်နေရပေါ့လေနည်းနည်းခက်ဆိတ်ဆိတ်လေးကြားနေရတဲ့အနေအထားမျိုးရှိတယ်လေအဲ့ဒါကြောင့်မလို့ဒီငကူအခြေအနေနဲ့ပေါ့လေနည်းနည်းနှိုင်းရှင်ပြီးပြောပြပေးပါဦးခင်ဗျာ
ကျွန်တော်တန်ပလောင်လေးသားဖက်မှာကတော့ငကူကထက်ဆိုင်တော့ပူပြီးတိုးလာတယ်လို့ပြောလို့ရတယ်ကျွန်တော်ဒီ2014ဝင်လာတာနဲ့ကိုအခုတကြံမတိုင်ခင်ကျွန်တော်တို့ဖေဖော်ဝါရီအခုမတ်လအကုန်လောက်စပြီးတော့တော်တော်တိုးလာပါတယ်တမတ်ခွန်ခွန်ရှိရှိကအဲဒီ match April 2020မှာဝင်လာတယ်။ငကူလေးရရှိထားတဲ့စကားကတည်းရစကားက16အပြင်ပေါ့။သူတို့ပြန်ဆုတ်တယ်လို့ပြောပေမဲ့လည်းကျွန်တော်တို့ဒီတစ်လောက်ကတော့တက်2023တနည်းလုံးတိုက်ပွဲတွေမှာသူတို့အားနည်းသွားလို့ပြန်ဆုတ်တယ်နားတဲ့တဘောပဲရှိပါတယ်
။ဟုတ်ကဲ့
။ဆိုတော့အဲ့လိုပြန်ဖြတ်ကြည့်မယ်ဆိုရင်တော့အင်အားတွေကျွန်တော်တို့ဒေတာထဲမှာထိုးစစ်တွေတော်တော်ပူပြီးတိုးလာတယ်။အဲစင်အားတွေလည်းတော်တော်တိုးလာတယ်လို့ပြောလို့ရပါတယ
်။ဟုတ်ကဲ့။ဘာကြောင့်လို့ထင်ပါလဲခင်ဗျ။
အဓိကကတော့ဥအောင်မင်းတို့ MPC တို့ကလည်းပြောတယ်ကျွန်တော်တို့ကအပိကရစိမမမထိုးတဲ့အတွက်ကြောင့်လို့ဟိုကျွန်တော်တို့MPC ကိုကိုကားပြီးပြောမယ်ဆိုရင်အဲ့လိုတော်တော်ကြီးပြောလို့ရတာပေါ့ဟုတ်ကဲ့နိုင်ငံရေးစကားနဲ့ပြောမယ်ဆိုရင်တော့အခုလက်ရှိဒီဥပဒေစင်အစိုးရအနောက်မှာရှိတဲ့ဒီမြန်မာတပ်မတော်ကြီးကတကယ်ကျွန်တော်တို့တိုင်းသားတွေတောင်းဆိုတယ်နိုင်ငံရေးအပြောင်းလဲမှုလုပ်ချင်တဲ့တကယ်စစ်မှန်တဲ့ဆန္ဒမရှိဘူးလို့ကျွန်တော်တို့အဲ့လိုဟိုယူယူတော်တာပဲသုံးသပ်မိပါတယ်
ဟုတ်ကဲ့ကျေးဇူးပဲနော်အခုလို့ရှင်းပြကျေးဇူးအများကြီးတင်တယ်ခင်ဗျာ